ပြည်ထောင်ရေးနိုင်ငံမှာနေတဲ့ကျွန်တော်တို့မြန်မာလူမျိုးတွေအတွက်တော့ကိုပြောနေတဲ့မြန်မာစကားတိုင်းထိတိမိမိအသေးပဲပေါ့အောင်ရှင်းပြရတဲ့အလုပ်ကတခါလေကြတော်တော်မလွယ်တဲ့ကိစ္စပဲနော်
ဟုတ်တယ်ကိုဇော်ဝင်းလိုင်ရေတခါတလေကိုပြောကျင်တဲ့ဟာသူတို့နားလဲအောင်ကွစ်ပတ်ပြီးတော့အရှိကြီးရှင်းပြရတယ်တခါလေကြတော့စိတ်တောင်းမရှိကြဘူ
းဟုတ်တယ်ကျွန်တော်လည်းမကင်ပြူထွေးလို့ပဲတခါလေကြတော့ရှင်းပြရတာတော်တော်လက်ပေါက်ကတ်တယ်ဒါပေမဲ့ဘာမှမပူနဲ့တော့ဗျကျွန်တော်တို့မကင်ပြူထွေးလို့နိုင်ငံသားတွေကိုမြန်မာနိုင်ငံအကြောင်းလက်ပေါက်ကတ်တဲ့မြန်မာစကားလုံးတွေရှင်းပြတဲ့နေရာမှာအထောက်အကူဖြစ်စင်မဲ့ဘလော့တစ်ခုကျွန်တော်တွေ့ထားတယ
်ဟုတ်လားကိုဇော်ဝင်းလိုင်ရေဘသူဘလော့များလဲ
ကိုဖရန်ကီညီညီရဲ့ Living by Society ဆိုတဲ့ဘလော့မြန်မာလိုတော့လူအဖွဲ့အစည်းနဲ့အတူနေထိုင်ခြင်းလို့အဓိပ္ပာယ်ပြန်ရမယ်ထင်တယ်။သူ့ဘလော့ကိုဘာကြောင့်ရေးပြစ်တယ်ဆိုတော့ကိုဖရန်ကီပြောထားတာကိုနားထောင်ကြည့်အောင်
။ဆရာတော့ရည်ပဲတော့အဲ့လိုမျိုးပေါ့ဗျာ။ဒီမှာနိုင်ငံသားကြည့်မယ်ဆိုလို့ရှိရင်ဟိုကိုယ်နိုင်ငံအကြောင်းနည်းနည်းလှရပါတာလေးဆိုပြီးတော့ပြမရည်ရွယ်တာ။ရည်ပဲနေရနေနောက်တကယ်လဲရည်တဲ့ရည်ရောမဟုတ်ဘူး။ကိုစိတ်ခံလာလို့ရတာလေကိုလျှောက်ရည်။ဒါပေမဲ့အဓိကတော့အဲ့လိုပေါ့ကိုနိုင်ငံနဲ့ပတ်သက်တဲ့ကိုပမာအမှဆိုပါဗျာ။ကျွန်တော်ပမာဒီမှာဆိုတော့အားနာတယ်ဆိုတဲ့တကယ်လုံးများအားနာတယ်ဆိုတာကိုထားပါတော့ပမာချင်းချင်းနားလေနေမယ်ကျွန်တော်ဧည့်သည်တွေနားမလဲကြအောင်မလားအဲ့ဒါမျိုးတွေအဲ့လိုမျိုးပေါ့ဗျာနည်းနည်းလက်ဝင်တဲ့လက်ပေါက်ကတ်တဲ့ဟာမျိုးတွေကိုဟိုအချိန်ပေးရတဲ့ဟာမျိုးတွေအဲ့လိုမျိုးဘလော့ရေးတဲ့သဘောပါဘလော့ဆိုတော့တောင်းတရင်အသုံးတည့်မယ်လို့ထင်လို့ပေါ့ဗျာတောင်းတရင်ဧည့်သည်ဘေးမြန်းလာလို့ရှင်တယ်အဲ့လိုမျိုးတွေတခါလဲဒီရှင်းလို့ရမယ်ဆိုပြီးအဲ့လိုရည်ရွယ်ချက်ပါပဲအဓိကတော့
ဒါဆိုသူ့ဘလော့ကအင်္ဂလိပ်လိုရေးထားတာလားကိုဇော်ဝင်းလိုင်ရဲ့
ဟုတ်တယ်ဗျသူကခီးသွွားလန်းညွန်ဆိုတော့မြန်မာနိုင်ငံအကြောင်းစိတ်ဝင်စားတဲ့နိုင်ငံသားတွေပါဖတ်လို့ရအောင်အင်္ဂလိပ်လိုရေးလိုက်တာတဲ့
ရင်တော့ကျွန်တော်တို့ဒီမှာဟိုစလို့တော့တော့ဟိုမြန်မာရင်းနဲ့ပတ်သက်လို့ရှိရင်တိတ်ပြီးတော့ဟိုကောင်းဒါတိတ်မရှိဘူးဗျာရှင်းရှင်းပြောရင်တော့အင်္ဂလိပ်လို Google လို့ပါမှာ search လုပ်လိုက်အရင်တော့အတွေးပေါ့ဗျာအရင်တော့အတွေးအဲ့တော့ဟိုကိုကကောင်းတာလေးတွေရှိပါတယ်ပေါ့ဗျာဥပမာတဘာဝအလားပါဘာညာဒါမျိုးတွေနောက်ပြီးတော့ဒီထဲမှာရှိရဲ့စိတ်ခံစားချက်တွေအဲကျွန်တော်ဘလော့ဂါတော်တော်များတယ်ပမာလို့ရေးကြတော့ပမာချင်းကတော့ okay တယ်ဗျာဒါပေမဲ့ကျွန်တော်ကတော့ဒီမှာ guide လုပ်တာဆိုတော့လေနိုင်ငံသားတွေကိုလည်းကျွန်တော်ကအဲ့ပမာ BSN လေးကိုခံစားသိကျွန်တော်အဲ့လိုမျိုးတွေရည်ရွယ်ပြီးလုပ်ခဲ့လုပ်ဖြစ်တာပဲလုပ်ဖြစ်တော့တော့အဲ့မှာဒါပေမဲ့ကျွန်တော်တရားတော့မဟုတ်ပါဘူးအဲ့မှာတချို့ဟာတွေဆိုရင်ဒီမှာဆိုပါရဗမာသချင်းတွေရှိတယ်။ဗမာသချင်းတွေထဲမှာဥပမာဟိုဗမာကိုပိုင်တန်တင်ထဲမှာပဲဥပမာလေးပြူရဲ့ဟာပါပါဗျာကိုပိုင်တန်တင်သချင်းတို့ရှိတယ်ကျွန်တော်လည်းကြိုက်တယ်။အဲကျွန်တော်တို့ကြည်ရဲတူရဲလူရှိတယ်အဲ့လိုရှိတူရဲဆိုရင်ကျွန်တော်မှအင်္ဂလိပ်လိုအစာသွတ်တယ်။သွတ်ပြီးလို့ရှိရင်အဲ့ဒါလေးကိုသချင်းကိုအင်္ဂလိပ် version လေးနဲ့ရေးပြီးတော့ပြင်တယ်အဲ့ဒါမျိုးပေါ့ဗျာ။ဆိုတော့အေးကျွန်တော်ဒီဗမာဗမာကိစ္စတွေပေါ့ဗျာအဲ့ကိစ္စတွေကိုပြင်ပကဘာပေါ့ဗျာနိုင်ငံသားတွေပါပဲအဲ့လိုသူတို့ကြည့်လို့ဟိုဟာဖြစ်အောင်အဲ့တဘောတွေလည်းပါတာပေါ့ဗျာ
သူကခီးသွွားလမ်းညွန်ဆိုတော့ဒီနိုင်ငံသားတွေနဲ့တော်တော်ဆက်ဆံရမှာပဲเนาะခီးသွွားလုပ်ငန်းနဲ့ပတ်သက်တာတွေရောသူ့ဘလော့မှာရေးထားတာရှိလားရှင
်ရှိပါပြီကောမာကင်ပြထွေရဲ့သူကကဘာလက်ခီးတယ်တွေတည်ထားတဲ့အချက်တွေအင်းဒီချင်းအာဆီယံအဖွဲ့တွေကနိုင်ငံတွေနဲ့နှိုင်းယှဉ်ချက်တွေပါသူ့ဘလော့မှာရေးပြထားတယ်လေ
ခုနောက်ပိုင်းကဗမာပြည်တစ်ဖြည်းနာမည်ကြီးတာရောကြီးတာတော့အဲ့လိုပဲဘက်ပက်ကာတွေပါလေရောက်လာဟာသူတို့ကထင်တာမဖွံ့ဖြိုးသေးတဲ့နိုင်ငံမဖွံ့ဖြိုးတဲ့နိုင်ငံဆိုရင်ထုံးစံတိုင်းပေါ့ဗျာသူဟိုမှာထားပါတော့ဗျာဘလောက်နဲ့ခင်းစားလို့ရမယ်ဘလောက်နဲ့အိတ်လို့ရမယ်သူတို့ရဲ့ဟို perception ရှိပြီးတာဒါပေမဲ့တကယ်ပြဿနာမှာကတော့အဲ့လိုမဟုတ်ဗမာပြည်ဒီ region ထဲမှာသူတို့ကြောက်ဈေးကြီးနေတာအဲ့လိုမျိုးတွေကိုဗျာဒီဘက်က agent အနေနဲ့ပြောထွက်ဒီခီးစဉ်နေစီစဉ်တဲ့လူတွေပြောမလားဆိုတော့ဘယ်ပြောမလဲဗျာသူတို့ကတော့လုပ်ငန်းပြတ်မှာဟိုဟုတ်တယ်မလားသူတို့ကတော့ရားသလောက်နဲ့ရောင်းကြမှာကျွန်တော်ကတော့ဒါအဖြစ်မှန်ပဲဆိုတော့သိနေချင်လို့လေ
ဒါဆိုသူ့ blog ကဒီမြန်မာတွေအတွက်ရောနိုင်ငံသားတွေအတွက်ပါနှစ်ဦးနှစ်ဖက်အကျိုးရှိမဲ့ blog ပဲနော
်ဟုတ်တယ်မကင်ပြူထွေးရဲ့သူကဓာတ်ပုံရိုက်တာလဲဝါသနာပါတော့သူသွားခဲ့တဲ့နေရာတွေကဓာတ်ပုံတွေကိုလည်းတင်ထားတယ်လေနောက်နိုင်ငံတကာအစားအသောက်တွေအကြောင်းသူသွားခဲ့ဘူးတဲ့တခြားတိုင်းပြည်တွေကအတွေ့အကြုံတွေအကြောင်းလဲသူ့ဘလောက်မှာဝဝေဆဆရေးထားတယ်ဗ
ျကဘာကြီးမှာဗျာအခုကပြော European အစားအစာတို့သိတယ်မလားဟို American breakfast တို့ပမာအစားအစာထားပါတော့ဗျာအေးဟိုအမျိုးမျိုးရှိကြအဲ့လိုကနေပြီးတော့တချို့ဟာကြတော့အရန်ထူးဆန်းတာပေါ့တချို့ကြတယ်တကယ်ဟို sausage တို့ bacon တို့သူရေးစားလို့တယ်ကျွန်တော်တို့ဆိုလို့ရှိရင်ကျွန်တော်တို့ sense နဲ့ပေါ့ပမာ sense နဲ့ဆိုကျွန်တော်တို့ဒါလှုပ်ရှားရမယ်လို့မသိဘူးလေအဲ့လိုမျိုးမတူတဲ့အလေးထားရှိတယ်နောက်ပြီးတော့ဟိုအလိုလျောက်ကိုတူနိုင်တဲ့အကြောင်းတွေရှိတယ်အဲ့လိုမျိုးရှိတဲ့ကြားထဲမှာဆာဆာပပကဘာကြီးရဲ့ continent တွေခွဲလိုက်တော့ဥပမာဆိုပါဗျာအဲ့ Mexican ကအစားအသောက်နဲ့ဒီမှာပြအစားအသောက်မှာတော်ပြီး similarity ဖြစ်တာလေးရှိတယ်အ အဲ့အလားမျိုးလေးတွေကိုကျွန်တော်ကနည်းနည်း extent လေးကိုပေးနေတာပဲကျွန်တော်ကိုယ်တိုင်လည်းအဲ့လိုခံစားရတယ်အဲ့မှာအဲ့တော့တချို့နေရာတွေမှာလူတွေကသွားတူတယ်တချို့နေရာတွေမှာလူတွေသွားကွဲတယ်ဒါပေမဲ့အဲ့အစားအသောက်တွေမှာအဲ့လိုမျိုးနည်းနည်းပြန်ရှာလို့ရတယ်လူတွေရဲ့အကြောင်းတချို့ကပြောတာကအမှုပညာတချို့ကပြောတာက culture ဆိုတော့ရင်းချင်းမှုပေါ့ဗျာအဲ့လိုမျိုးပြောကြတာအစားအသောက်ဆိုတာအဲ့တော့ကျွန်တော်ကအဲ့ပမာအစားအသောက်နဲ့ပတ်သက်ရင်လည်းအဲ့လိုနိုင်ငံခြားအစားအသောက်နဲ့ပတ်သက်ပြီးတော့အဲ့လိုမျိုးခံစားကြည့်တာပေါ့ဗျာ
မြန်မာပြည်အကြောင်းနဲ့ငညာသားတွေကိုရှင်းပြဖို့အခက်ကြုံနေရသူတွေအားနာတယ်ဆိုတဲ့စကားလုံးလိုတခြားလက်ပေါက်ကတ်တက်တဲ့မြန်မာစကားလုံးတွေကိုရှင်းပြခြင်းကြတယ်ဆိုရင်တော့ကိုဖရန်ကီရဲ့ဘလော့မှာသွားလေ့လာနိုင်ကြပါတယ်။သူဘလော့လိပ်စာစာလုံးပေါင်းကတော့ livingbysociety.blogspot.com ဖြစ်ပါတယ်
။တော်ရရှင်တို့အနေနဲ့လည်းကိုရန်ရေးထားတဲ့ဘလော့တွေပဲဖြစ်ဖြစ်ဒါမှမဟုတ်ကိုတိထားတဲ့ဘလော့လေးတွေကိုတဆင့်ပြောပြလိုကြတယ်ဆိုရင်ပဲဖြစ်ဖြစ်burmese@voanews.com ကတဆင့်ကျမတို့ထံကိုအသိပေးအကြောင်းကြားစီလိုပါတယ်ရှင်
။ဝေဖန်အကြံပေးစာတွေကိုလည်းအဲ့ဒီ email ကတဆင့် blogger ဆိုတဲ့ကောင်းစင်နဲ့ရေးသားပေးပို့နိုင်ကြပါတယ်။တင်းငင်ငွေနေညနေနဲ့အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေမှာထုတ်လွှင့်ပေးနေတဲ့ blogger အစီအစဉ်ကိုဝေဖန်အကြံပေးစာတွေရေးသားပေးပို့ကြဖို့ဖိတ်ခေါ်ပါပါတယ်ခင်ဗျာ။